အိန္ဒိယနိုင်ငံမြို့တော်နယူးဒယ်လီကဟိန္ဒူနဲ့မွတ်စလင်တွေကြားအထီးကျုံဖြစ်နေတဲ့ဒေသတွေမှာဂျာတာပရင်းနေကလူညုံရေးတပ်ဖွဲ့တွေကိုချထားလိုက်ပါတယ်။ဒီအထီးကျုံကြောင့်အနည်းဆုံးလူ32ဦးသေဆုံးခဲ့ပြီး200ကျော်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဝန်ကြီးချုပ်နယ်ရန်ဒရာမိုဒီကအခြေအနေတွေတည်ငြိမ်ရေးအတွက်မြစ်တာရခံပြီးနောက်တနေ့မှာပဲအထီးကျုံတွေထပ်မံမဖြစ်ပေါ်ရေးအတွက်နယူးဒယ်လီမြို့မြောက်ပိုင်းဒေသတွေမှာလူညုံရေးတပ်ဖွဲ့တွေကိုကင်းလက်ချထားခဲ့တာပါ။အစိုးရအနေနဲ့အကြမ်းဖက်မှုတွေရှော့ချရေးလုံလောက်စွာလှုပ်ဆောင်ခဲ့ခြင်းမရှိဘူးဆိုပြီးအတိုက်ခံပါတီခေါင်းဆောင်တွေကဝေဖန်ပြောဆိုလိုက်ပြီးပြည်ထောင်စုဝန်ကြီးအမစ်ချာအနေနဲ့သူလုပ်ရမယ့်တာဝန်တွေကိုကောင်းမွန်စွာလှုပ်ဆောင်နိုင်ခြင်းမရှိတဲ့အတွက်ရာထူးကနှုတ်ထွက်ပေးဖို့အထက်ကအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့ Congress ပါတီကတောင်းဆိုလိုက်ပါတယ်။အိန္ဒိယ၊အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်တို့ကအိန္ဒိယနိုင်ငံနဲ့ထွက်ပြေးလာကြတဲ့သူတွေကိုနိုင်ငံသားဖြစ်ခွင့်ရှောက်ခွင့်ပြုထားတဲ့ဥပဒေတွေကိုကန့်ကွက်ပြီးဆန္ဒပြနေကြတဲ့လူတွေနဲ့အထူးကြုံဖြစ်တာပါ။